မကြခင်ရောက်လာတော့မယ့်2015အထွေထွေရွေးကောက်ပွဲမှာပွင့်လင်းမြင့်တာမှုရရှိရေးအတွက်နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေကကြိုတင်မဲ့ပေးရမှာလေ့လာနိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေ့လာစောင့်ကြည့်ရေးအဖွဲ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။ဒါအပြင်ယာယီတပ်တွေခန့်လက်မှတ်ကင်ဆောင်ထားသူတွေနဲ့လူနည်းစုတွေပါမဲ့ပေးခွင့်ရဖို့ကိုလည်းမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုတော့ VOA သတင်းထောက်မတ်တင်ကြီးလင်းကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။လာမယ့်နိုဝင်ဘာလရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲလေးလာစောင့်ကြည့်ရေးအဖွဲ့တွေအနေနဲ့ကြိုတင်မဲပေးတဲ့နေ့တွေမှာပါစောင့်ကြည့်နိုင်အောင်စီစဉ်ပေးဖို့ကာတာစင်တာလေးလာစောင့်ကြည့်ရေးအဖွဲ့မြန်မာဌာနတာဝန်ခံဖရက်ဒရစ်ရော့စကီကပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကိုတိုက်တွန်းလိုက်ပါတယ်။လက်ရှိစနစ်အရကြိုတင်မဲပေးချိန်မှာစောင့်ကြည့်လေ့လာဖို့တော့ခက်ခဲနေသေးတယ်လို့ဖရက်ဒရစ်ရော့စကီက VOE နဲ့တည်တံ့တွေ့ဆုံမေးမြန်းရာမှာအခုလိုပြောပါတယ်။
Advanced voting was it's perceived to have been a very serious problem in past elections and the election commission
ဒီကနေ့ရွေးကောက်ပွဲမှာကြိုတင်မဲပေးတာဟာကြီးမားတဲ့ပြဿနာဖြစ်ခဲ့ပါတယ်။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကျွန်တော်တို့ကိုကြိုတင်မဲပေးတဲ့နေရာမှာလေ့လာခွင့်ပေးမယ်လို့ပြောထားပါတယ်။စီမင်းစည်းကမ်းတွေအရဆိုရင်တော့နိုင်ငံတကာရွေးကောက်ပွဲလေ့လာစောင့်ကြည့်ရေးအဖွဲ့တွေရောပြည်ရင်းအဖွဲ့တွေကိုပါစောင့်ကြည့်လေ့လာခွင့်ပေးရမှာဖြစ်ပါတယ်။ဘယ်လိုလက်တွေ့စောင့်ကြည့်ခွင့်ပေးမလဲဆိုတာကိုပဲမေးခွန်းထုတ်ရမှာပါ။လက်ရှိစနစ်အရတချို့ကြိုတင်မဲပေးတဲ့နေရာတွေမှာလေးလာစောင့်ကြည့်ဖို့အခက်အခဲတွေရှိနေပါတယ်။ဥပမာတမတော်သားတွေကြိုတင်မဲပေးတာမျိုးပေါ့။ကြိုတင်မဲပေးမဲ့ရက်ကိုတည်တည်ချာချာမတတ်မရသေးပါဘူး။ပြီးတော့တက်ထဲမှာကြိုတင်မဲဘယ်လိုပေးမလဲ။ဘယ်တော့ပေးမလဲဆိုတာကလည်းတရင်မှုတွေကပဲစီစဉ်မှာဖြစ်ပါတယ်။နောက်ပိုင်းမှာတော့ရွေးကောက်ပွဲကော်မရှင်နဲ့ကျွန်တော်တို့ဘယ်လိုစောင့်ကြည့်လေးလာရမလဲဆိုတာကိုတိကျဆွေးနွေးပါဦးမယ်။စောင့်ကြည့်လေးလာသူတွေကြိုတင်မဲပေးမှုကိုစောင့်ကြည့်လေးလာနိုင်ခွင့်ဟာလည်းရွေးကောက်ပွဲတစ်ပွဲရဲ့ယုံကြည်စိတ်ချရမှုအတွက်အရေးကြီးပါတယ်။
White card လို့ခေါ်တဲ့ယာယီတက်တေခံလက်မှတ်တွေကိုဖျက်သိမ်းလိုက်ခြင်းအပြင်အရင်ကမဲပေးခွင့်ရှိသူတွေရဲ့အခွင့်အရေးတွေဆုံးရှုံးသွားတယ်လို့ Mr. Rosky ကသုံးသပ်ပါတယ်။ရခိုင်ဒေသကလူနည်းစုတွေအပါအဝင်မဲပေးပိုင်ခွင့်ရှိသူတွေအားလုံးမဲပေးခွင့်ရအောင်ကာတာစင်တာအနေနဲ့မြန်မာအစိုးရကိုတိုက်တွန်းထားတယ်လို့ Mr. Rosky ကပြောပါတယ
်။ It's a very serious concern of ours that a population, a significant population in the country that had beenprevious eligible to vote may not have the opportunity to vote it's bad practice internationally
အရင်တုန်းကမဲပေးပံခွင့်ရှိတဲ့အများပြားလာတဲ့လူကြီးတွေမဲပေးပံခွင့်မရှိတော့တာကိုအလွန်စိတ်ပူမိပါတယ်နိုင်ငံတကာမှာဆိုရင်တော့ဒါဟာမကောင်းတဲ့အလေးအထားလို့ယူဆကြပါတယ်တကယ်လို့မဲပေးခွင့်ဆုံးရှုံးကြတယ်ဆိုရင်တော့လူထုံးလုံးကြီးအရာမဖြစ်သင့်ပါဘူးဒီလူတွေဟာမဲပေးပံခွင့်ရှိသူတွေဟုတ်မဟုတ်ခွဲခြားသတ်မှတ်ဖို့တရားမျှတစွာဆောင်ရွက်ပေးဖို့လိုပါတယ်ဒီလူတွေမဲပေးခွင့်မရဘူးဆိုတာသိရတော့ကျွန်တော်တို့အနေနဲ့စိတ်ပျက်မိပါတယ်ကာတာစန္ဒာအနေနဲ့မြန်မာနိုင်ငံရဲ့လူမျိုးရေးနဲ့နိုင်ငံသားသတ်မှတ်ရေးတွေမှာဘာမှဝင်ပြီးတော့မဆွတ်ဖက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကတော့ရခိုင်ပြည်နယ်ကလူနည်းစုတွေအပါအဝင်မဲပေးခွင့်ရှိသူအားလုံးမဲပေးနိုင်ဖို့အတွက်မြန်မာအစိုးရကိုတိုက်တွန်းထားပါလေ
။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္လန်တာမြို့အခြေစိုက်ကာတာစင်တာဟာ1989ခုနှစ်ကစပြီးနိုင်ငံပေါင်း38နိုင်ငံကရွေးကောက်ပွဲတရားကိုလေ့လာဆောင်ကြည့်နေတဲ့အဖွဲ့ဖြစ်ပါတယ်။ကာတာစင်တာကနေမြမရွေးကောက်ပွဲဖြစ်စဉ်ဆိုင်ရာဒုတိယအစီရင်ခံစာနဲ့အကြံပြုချက်တွေကိုပြီးခဲ့တဲ့သတင်းဘက်ကထုတ်ပြန်ခဲ့ပါတယ်။ပထမအစီရင်ခံစာကိုတော့2015ခုနှစ်မတ်လတုန်းကထုတ်ပြန်ခဲ့ပါတယ်ရှင်။